ပိုင်းဝန်ဆိုင်ခင်ဗျာအခုမြန်မာနိုင်ငံမှာစစ်တပ်ကတပ်မတော်ကမြောက်ပိုင်းအဖွဲ့၃ဘွဲဖြစ်တဲ့ DNLA ရဲ့ကုကန်ရဲ့ AA ရခိုင်အဖွဲ့ရဲ့အဲ့ဒီအဖွဲ့တွေနဲ့အပြစ်ခတ်ရစေးကြီးညာပါတယ်တစ်ဖက်သက်ကြီးညာတယ်သူတို့ကလေးလာခွဲရစက်ထားမယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စိုင်းဝန်ဆိုင်ကြိုးစိုးပါသလားခင်ဗျာ
ကြိုးစိုးတယ်ခင်ဗျာဒါမဲ့အဲ့ဒီအချိန်တော့တော့ကျွန်တော်တို့ကဒီပိုင်းခြားအကန့်အသတ်တွေရှိတယ်ဆိုတော့ဆက်မတည်ဆက်ရှင်ပါကျွန်တော်တို့ကြိုးစိုးအဲ့ဒီနောက်ပိုင်းကျတော့တော်လိုင်းရဲ့ဖွဲ့စည်းတွေရောတခြားလူတွေကလည်းထောက်ပြတာဒါတော့တိတ်ပြီးဟုတ်တာပေါ့အတိတ်တရားရှိရှိနဲ့ချင့်ချင်မှုရှိတဲ့အကောင့်မြင်ဝါဒလောက်ပဲသူကဖြစ်နေလေပါ cautious optimism ပေါ့တကယ်လို့ကဒီရာဂန်နေတော့ဒီ optimism နဲ့မဖြစ်နိုင်ဘူးလေဒီသူကတုံ့တက်တာ
ဆိုပထမတစ်ချက်ကတော့ဒီတပ်မတော်ရဲ့ထုတ်ပြန်ကြေညာချက်ထဲမှာအပိုင်း9 6 9ဆိုတဲ့နေရာမှာဘာမလို့ရဘာမလို့ဆိုတော့ကန့်တထားတဲ့စီကံတွေအများကြီးပါပါတယ်ဆိုတော့အထက်အပိုင်း9 6 9ပါဖြစ်စဉ်ဖြစ်ရများပေါ်ပေါက်လာပါကတမတော်အနေဖြင့်လွတ်သူတို့တားဆီးဆောင်ရွက်သွားမည်ဖြစ်ပါသည်လို့ရေးထားတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သံတရားရှိရတယ်ဆိုတော့ဆိုင်ဝင်ဆိုင်ကတော့ဒီကိစ္စကိုအဓိကထောက်ပြလိုတာလားခင်ဗျာ
အဲ့အဲ့လားကိုထောက်ပြဖို့သူကလိုတယ်ဘာကြောင့်လဲဆိုတော့သူတို့ကပြောလို့လို့ရင်လို့မလို့လို့ဖြစ်တော့ကျွန်တော်တို့ကခင်ဗျားတို့ချစ်မိုးရမယ်ဆိုတဲ့ပုံစံမျိုးနဲ့သွားလာတဲ့ခါကျတော့ reconciliation ပေါ်ကပြန်လဲပေါက်ဆက်တယ်နဲ့အနေအထားမျိုးဆက်ရှင်းချတဲ့အနေအထားမျိုးတော့ရောက်သွားတယ်အဲ့ဒါကြောင့်ကျွန်တော်ချက်နာဖိတ်ပြီးတော့ကောင်းလာတဲ့တရင်ပေးဖို့ပေးနေတော့မဟုတ်ဘူးလို့ကျွန်တော်ချက်နာ
တစ်ဖက်သက်အပေါ်စီးရင်လက်လိမ်ချိုးပြီးတော့ခိုင်းထားတဲ့သဘောဖြစ်နေတယ်ဆိုတဲ့ဘောပေါ့
အဲ့ဒီပုံစံမျိုးသွားပေါက်နေဟုတ်တယ
်ဒါပေမဲ့23ရက်နေ့မှာအဲ့ဒီအဖွဲ3ဘွဲကတုံ့ပြန်ပြီးတော့သူတို့ဟာဒီဟာကိုကျူးဆွေးတယ်ဆိုပြီးတော့ညင်ညာကြလဲထုတ်တယ်ခင်ဗျာ
ဟုတ်တယ်ခင်ဗျသူကအဲ့ဒီပထမအောင်ဆုံးပြည်ရန်ကျက်တော့ထုတ်တယ်ဒီနောက်ပိုင်းကျတော့သူကအကုန်လုံးပါအမယ်တွေပဲသူကဖြစ်လာရောအဲ့လိုဖြစ်လာတဲ့အထက် Northern Alliance ကလည်းထုတ်တယ်ဗျာနောက်ပြီး SPNCC ကလည်းထုတ်တယ်ဗျာနောက်ပြီးအီလဝစစ်တပ်အနေနဲ့သူကထုတ်တယ်အဲ့ဒါအပြင်ကို SSPP တို့ KNU တို့နောက်ပြီးအဲ့ဒီတော်လိုင်းအဖွဲ့အစည်းတွေလည်းတို့ကဒီလုံးအတိုင်းအတာနဲ့တို့ကပြစ်ခတ်ရစေမှုမဟုတ်တဲ့အတွက်ကြောင့်မို့လားအောင်မြင်မှုရဖို့ခရင်းတယ်လို့တို့ကလည်းတို့ထောက်ပြတယ
်နောက်တစ်ခုအဲ့ဒီသူတို့ကြင်ညာတဲ့အဖွဲ့သုံးဘွဲ့မှာသူသဖြင့် AA ရခိုင်အဖွဲ့နဲ့ပတ်သက်နေတဲ့ရခိုင်ပြည်ဘက်မှာအပြစ်ခတ်ရစေမဲ့ဆွဲကြည့်ကြမပါဘူးဒီကိစ္စကိုလည်းလူတွေကသံတရားရှိကြတယ်ခင်ဗျာ
အဲ့ဒါကိုတိကျအားဖြင့်ကျွန်တော်တို့ကသံတရားရှိတာကျွန်တော်တို့ဒီမကောက်အဲ့ဒီဟိုလည်းမကန်တော်လိုင်းရဖို့စီရလို့လည်းအဲ့လိုပဲသူကထောက်ပြတယ်။ဒီလိုအတိုင်းအတာနဲ့ပြစ်ချက်ရစေးမလို့ပဲနဲ့ကွတိကွတာတဏှာမှာတိုက်တဏှာမှာကြတော့စိတ်စိတ်ရစဲဆိုအဲ့လိုလုံနေလုံလုံနေလို့တော့ကျွန်တော်တို့ကဒီငြင်းငြိုင်းဖြစ်စေရအောင်မြင်မှာမဟုတ်ဘူးလို့တို့ကအဲ့လိုအားလုံးသူကထောက်ပြတယ်ကျွန်တော်လည်းဒီလိုမြင်တာပဲ
။တချို့သုံးသပ်သူတွေကအေးအေးကအဲ့ဒီခိုင်ဘက်မှာတချို့နယ်မြေတွေကိုစိမ့်ပိုက်ဖားနိုင်တော့အဲ့ဒီဟာကိုအစည်းအဝေးပြုလိုက်ရသလိုဖြစ်သွားမှာဆိုလို့တပ်မတော်ဘက်ကဒါကိုချင်းချင်းပြီးတော့လုပ်နေရလို့ပြောကြတယ
်။မှန်တယ်လို့ကျွန်တော်တို့ပြောရမယ်။ဘာလို့လဲဆိုတော့အေးရအဲ့ဒီရခိုင်ပြည်ထဲကိုတခါမှမထိုးပေါက်ခဲ့ဘူးတော့အခုထိုးပေါက်ဝင်ရောက်တာကိုတို့ကလုံးဝမကြိုက်ဘူးအတိအမှန်မပြုချင်ဘူး။အဲ့ဒါကြောင့်မို့အဲ့ဒီဒေသတွေကိုတို့ကအပြစ်ခတ်ရစေးဒေတာခဲ့တို့မထည့်ကြဘူးဆိုတဲ့ပုံစံမျိုးတို့ကတို့ကအဲ့လိုညီထားမျိုးတို့လုံးလုံးတဲ့ပုံစံပေါက်တယ်အတိပြောရမယ်ရှင်တော်ဗျာအဲ့ဒီဟိုစိတ်ရစိတ်ရာရပြင်ဆင်ပြီးတော့တို့အတာစီရနိုင်မလားလို့ထင်တယ်ထင်တဲ့ပုံစံမျိုးတို့တို့လုံးလုံးတဲ့ကျွန်တော်ပြောလို့ရ
နောက်တစ်ခုကဒီအပြစ်ခတ်ရစေးကြီးညာဟာကာကွယ်ရေးဥစည်းချုပ်ကထုတ်ပြန်တာဖြစ်နေတယ်အရင်တုန်းကဥပဒေစင်လက်ထက်ကတော့သမ္မတအထူးပြန်ခဲ့တာဖြစ်တယ်ဒီကိစ္စကိုလည်းဒီရစံတရားရှိကြတယ်အဲ့ဒါကဘလို့အရေးကြီးလို့လဲခင်ဗျာစစ်တကထုတ်ပြန်လိုက်လို့မရဘူးလားတက်မတော်ကကွေးဥစည်းကသူကတိုက်နေတာမပြစ်တော့ဘူးပြစ်ခတ်ရဆက်မယ်ဆိုပြီးတော့ကကွေးဥစည်းကကြီးညာတာနဲ့ပတ်သက်ပြီးတော့ဘာကြောင့်များလူတွေစံတရားရှိနေကြတာလဲဒီကိစ္စကို
ရေဘူးရအပြင်ပြစ်ခတ်ရဆက်ရည်လို့ဒီညီညာရေးအစီအစဉ်လို့သွားလို့ရမှာဟုတ်အခုတော့အစိုးရလုပ်တာဆက်စစ်တပ်လုပ်တာဆိုလဲပုံစံမျိုးသွားပေါက်တာပါ
အခုကျွန်တော်တို့ကအဲ့ဒီခရစီကြီးညာချက်ထုတ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထောက်ပြဝေဖန်နေရတယ်။ကျွန်တော်တကယ်သိချင်တာကတော့ဒီလိုအပြစ်ခရစီထားတဲ့ကာလလေးလခွဲလို့ပြောတယ်။ဒီကာလအတွင်းမှာနှစ်ဖက်ညီညာရေးတွဲဆောင်ဆွေးနွေးမှုတွေလုပ်မဲ့ထင်ပါတယ်။ ဘယ်လောက်ထိရှေ့ကိုရွေးနိုင်တယ်လဲဆိုတာကိုကျွန်တော်အဓိကသိချင်တာဖြစ်ပါတယ်။ဆိုင်ဝန်ဆိုင်ဘယ်လိုခံမှန်းပါလဲဘယ်လိုသုံးသပ်မိလဲ
။ဆက်ကနတမရောရဲ့အမြင်ကသူကပရမအုပ်စိတ်ယူနေတဲ့ဘော်လေးသူကပြင်ညာထားပြီးပြင်ညာပြီးတော့အခုတစ်ဖွဲ့စီတစ်ဖွဲ့စီကသူကပိုင်လဲဆိုတာသူလုပ်တယ်။အဲ့ဒါလုပ်ပြီးရဲ့နောက်ပိုင်းမှာ NCA လက်မှတ်ထိုးရမယ်။လာမထိုးပြီးမှတန်းတဲ့ဟာတွေဆက်လုပ်မယ်ဆိုပြီးဒီတက်မတော်ပဲကဒီလိုပုံစံသွားချထားတယ်။ဒါနဲ့လာမထိုးဖို့လူရင်းဒီရဲ့အဖွဲ့ရဲ့အဲ့ဒီတက်မတော်စဉ်းစားဖို့စဉ်းစားမိမိမျိုးနဲ့တော့မစဉ်းစားဘူး။သူတို့စဉ်းစားတာပထမဆုံးအပြည့်ရမယ်ရပ်ပြီးလို့ဖြစ်ဒီနိုင်ငံရေးဟုတ်တော့ဗျာ political dialogue framework ဒီသူတို့ရဲ့သဘောချပြနိုင်မှသူတို့လက်မထိုးမယ်ဆိုတဲ့ပုံစံမျိုးနဲ့တော့လာသူကကျောင်းဆင်းတာသူတို့လုတ်ကျင်တဲ့ပန်းတန်တဲ့တော့တိတ်တူတဲ့ပုံမှာပေါ့အဲ့ဒါတောင်မှကျောင်းဆင်းတာနည်းနည်းတော့ဖြစ်ခဲ့မယ
်ဒါပေမဲ့ DNC ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအများကြီး10ဘွဲလောက်ရှိနေပြီဆိုတော့အဲ့ဒီတိုင်းရင်းသားတွေလက်မှတ်ထိုးခဲ့တာကိုကျွန်တော်မှားတယ်လို့ပြောလို့ရမလားအခုသူတို့စိတ်တိုင်းမကြလို့ NC ကိုလက်မှတ်မထိုးဘူးပြောနေတဲ့အဖွဲ့တွေကိုပြန်ပြီးစောကတက်မယ်ဆိုရင်ဟူလူတွေလက်မှတ်ထိုးထားတာပဲအရင်10ဘွဲလောက်တော့မှာ
လက်မှတ်ထိုးရတဲ့လူတွေကိုယ်တိုင်ကလက်မှတ်ထိုးမိတာမှားများမှားနေလားဆိုတော့ပုံစံမျိုးရှိတဲ့အတွက်ကြောင့်မို့ CNU ကလည်းကျွန်တော်တို့ခဏပြီးထက်ထိုင်မယ်ဆိုပြီးသူကပြောတာပေါ့အဲ့ဒီ RCSS ကလည်းသူကအခါပေါင်း560လောက်တည်းသူကပြစ်နေခန့်နေကြတဲ့ခါကျတော့လက်မှတ်ထိုးထိုးနေတန်းလန်းပြစ်နေတဲ့ခန့်နေကြတဲ့ခါကျတော့ကျွန်တော်တို့ GNC ပေါ် Fire Joint Monitoring ဟို meeting ပဲတော့မတက်ဘူးဆိုပြီးသူကဆက်ထိုင်အဲ့လိုထက်ထိုင်လိုက်လက်တဲ့အတွက်ကြောင့် NCA ကြီးကတော့ရပ်သွားတာသူတို့ကကျတော့လက်မထိုးထားတဲ့လူတွေကိုယ်တိုင်ကသူတို့ကိုသူတို့ထုံပြီးထုံမှကြီးညာဖြစ်နေတာဆိုတာစက်ကမပြောရင်တမယ်ပဲသူကချန်တော့
နောက်တစ်ခုကကျန်တဲ့နိုင်ငံတွေအခုကမ္ဘာမှာဗမာပြည်ပြည်ပင်းစကားရောစိတ်ဆက်တန်းစီအလားတူသော်ပဲလက်တင်အမေရိကမှာကိုလံဘီယာမြန်မာပြည်ကသမ္မတကဆင်းဆက်ပြီးတော့သူတို့နိုင်ငံရေးပါတီစုဆောင်ခွင့်ပေးခဲ့တယ်ဒါတကယ်ကိုလူအဖွဲ့အစည်းတစ်ခုလုံးကိုအခြေခံပြီးဖြစ်နေရပဲအဲ့မှာလည်းပဲဘိန်းတွေနဲ့မူရဆေးဝါအဓိကကုကင်းတွေလုပ်ပြီးတော့ဖြစ်လာခဲ့တာအဲ့လိုဆင်းဆက်နိုင်တာတွေ့ရတယ်မြန်မာပြည်နဲ့နှိုင်းယှဉ်ပြီးများဆိုင်ဝန်ဆိုင်စဉ်းစားမိသလားကျွန်တော်တို့ဆီမှာဘာကြောင့်ပုံခက်နေရလဲဒါ
ကျွန်တော်ပုံခက်နေရတာတိုင်းပြည်ကသူက multi ethnic ဆိုသူလူမျိုးပေါင်းစုံစုပေါင်းနေတိုင်းနေတယ်ဆိုတော့အတိတရားကိုသူတို့ကအပြည့်အဝလက်မခံနိုင်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ဒီအပြည့်ခေါ်အယူဆပိုင်းအပိုင်းအရာအဲအုပ်ချုပ်သူလူသားစားပဲသူကမှားနေတဲ့အတွက်ကြောင့်မို့ကျွန်တော်ကစစ်ဆက်တိုးလို့မရတာဖြစ်တာဒီလူမျိုးကြီးဖြစ်တဲ့ပမာလူမျိုးကတခြားလူမျိုးတွေပေါ်မှာဒီလိုမင်းမူရမယ်ဆိုတဲ့အတွေ့အခေါ်ကသူကမဆက်နိုင်တဲ့အခါကျတော့နိုင်ငံရေးအရာကျွန်တော်တို့နှိစပ်ဖို့အတွက်ဒီမှာတောင်းခက်ခဲတယ်ကျွန်တော်ဆိုတော့အဲ့ဒါအဓိကပြတ်ပလန်လို့ကျွန်တော်ထင်တာ
အဲ့တော့အဲ့ဒီအမျိုးသားရေးစိတ်ဓာတ်ပေါ့တိုင်းပြည်သားတွေဘက်ကလည်း ethnic nationalism ဟာလည်းပဲအခုခါမှာပူပြီးတော့မြင်မလာတဲ့အချိန်ဆုံးပြင်းထန်လာတယ်လို့ဆိုရင်မှတ်မယ်မဟုတ်ဘူးထင်တယ်ဆိုင်ဝန်ဆိုင်သတိပြုမိပါလား
ဒါကကမ္ဘာအခြေအနေအတိုင်းအတာရသူက ethnicအမျိုးသားကြီးအခန်းကဏ္ဍသူကအချိန်ကုန်သူကမြင့်လာတော့ကျွန်တော်တို့စံပြီမှာဆိုလို့ရှိရင်အိုးတို့ဝါတို့ဘာလို့အဲ့ဒီအပေါ်မှာသူကအကုန်လုံးတော်ရိုက်ခတ်ပြီးဖနောင်းလို့ပါတော့သူတို့ကလည်းကိုပိုင်ပြည်နယ်လူကျင်နာတို့ဘာလို့ညာတို့ဒါတွေဖြစ်လာတော့ရှိပြီသားတိုင်းသားလူမျိုးကြီးခုနှစ်မျိုးကလည်းအကုန်လုံးဒီကိုပိုင်ကြမ်းငွေလူကျင်နဲ့ကျွန်တော်တို့ဘယ်လိုလုပ်ပြီးအဖြစ်ဆံလဲဆိုတဲ့ဥစ္စာကတော့ပထမအဦးဆုံးဒီလိုအတိုင်းအတာနဲ့အငြင်းကြီးသူရပြီးမှတာနဲ့ဟာရင်းဆိုတော့အစ်စ်ကြီးဖြေလျှော့ယူအောင်ပါ။နည်းနည်းလေးပို့ပြီးတော့အရှုပ်ထွေးမယ်
။ဟုတ်တယ်ကျွန်တော်တခုစဉ်းစားမိတာကစစ်ဆေးရှိပြီးတဲ့နောက်တက်လာတဲ့စစ်အစိုးရကအဲ့ခါစစ်ဆေးရှိမှာတိုင်းရင်းသားတွေဖက်ဒရယ်ပြည်ထောင်စုတောင်းဆိုတဲ့ကိစ္စတွေပို့ပြီးတော့ကျေပြန့်လာတော့မင်းတို့တောက်တောင်တောင်းနေတာလူမျိုး9မျိုးနဲ့မကြဘူးက153မျိုး154မျိုးရှိရဲ့ဆိုပြီးတော့သူတို့တမင်တကာများတော့ဆွတ်ပေးခဲ့လေသလားလို့ကျွန်တော်စံတရားရှိရဲ့စိုင်းဝန်ဆိုင်သတိပြုမိလာတာကို
အစ်စသာသာပြောတယ်လို့ပါပဲကျွန်တော်ထင်တာတော့ဗမာအစိုးရလူဒန်းစားဟောအရင်အထူးသဖြင့်စစ်ပတ်ကပေါ့လေအဲ့ဒီလူ ethnic group ပေါ့လေလူမျိုးတွေပေါ့ပေါ့လာအောင်စံတရားလုပ်တယ်လို့ကျွန်တော်ယူဆတယ်ဖြစ်တယ်
ဆိုတော့အတိုင်းသားတွေကလည်းအဲ့ဒီသူတို့အကွက်စင်တဲ့အတိုင်းဆက်ပြီးတော့သွားနေရမယ်ဆိုရင်စစ်မှန်တဲ့ပြည်တော်စုတာသူညီမျှတဲ့ပြည်တော်စုဖြစ်လာဖို့ကတော့အတော့ကိုအလံဝေးတော့ပြီဆိုတဲ့သဘောတွေ့နေရပါတယ်စိတ်မကောင်းစရာပဲပေါ့
ကျွန်တော်စဉ်းစားတော့ဘယ်တော့ကြည့်လဲမဆိုးဘူးနဲ့တူပါလေအဓိကအရေးကြီးတာဒီ main idea ဖြစ်တဲ့အဲ့ဒီဗမာအုပ်စုလူသားကသွားတမိုင်းကိုမမငန်ငန်သူမြင်တတ်မယ်လက်ခံမယ်ဆိုလို့ရှိရင်နောက်ပြီးအမျိုးအနေရှိမယ်ဆိုလို့ရှိရင်ဌာနဟာရသွားလွယ်သွားနိုင်ပါလား